ဥက္ကမောင်ကြီးခင်ဗျာရခိုင်ပြည်နယ်မှာဝန်ကြီးချုပ်တက်ခန့်အပ်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီရဲ့သဘောထားကဘာများလဲသိပြစီခင်ဗျာ
ဟုတ်ကဲ့ပါတီရဲ့သဘောထားကလည်းဗျာဒီမှာဖြစ်နေတဲ့တမတော်သားလွတ်တော်ကိုယ်စားလှယ်တယောက်ကိုရခိုင်ပြည်နယ်လွတ်တော်တဲ့ကိုချက်ပြီးတော့သူ့ကိုဝန်ကြီးချုပ်အနေနဲ့ရခိုင်ပြည်နယ်လွတ်တော်ကိုတမတော်ကအစိုးပြုမယ်ဆိုတဲ့သတင်းတွေကျွန်တော်ကြားနေရတာပါနော်ရခိုင်ပြည်နယ်ဝန်ကြီးချုပ်တရားရောကာကျွန်တော်တို့ရခိုင်ပြည်နယ်ကရွေးကောက်တင်မြှောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေပဲဖြစ်ဖြစ်နေအဲ့ဒီသဘောထားကိုကျွန်တော်ထုတ်ပြန်တာပါကျွန်တော်တို့ကရွေးကောက်ကံတားရပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကဖြစ်စီကျင်နေဗျာဒါဘာတူရဲ့သဘောထားပဲဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဥမာဘသူလာမယ်ဘယ်ဝါလာမယ်ဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ကတကယ်ဆိုအကြောင်းမရှိဘူးဗျာကျွန်တော်တို့ဖြစ်ဖြစ်ကျင်တာကတိုင်းပြည်နယ်လွတ်တော်တွေကရွေးကောက်ခံထားရတဲ့ကိုယ်စားလှယ်တရားရောက်ကိုဝန်ကြီးချုပ်အနေနဲ့တာဝန်ပေးကျင်နေပါတမတာ
ရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်လွတ်တော်တွေမှာကိုယ်စားလှယ်နေရအများဆုံးရထားတဲ့ပါတီဖြစ်တော့ပြည်နယ်ဝန်ကြီးချုပ်တယောက်အနေနဲ့ပေါ့လေဒီရခိုင်မျိုးသားပါတီတဲကတယောက်ကိုပဲခန့်အပ်တဲ့နဲ့တင်မြှောက်တဲ့လို့လည်းပါတယ်ခင်ဗျာအဲ့ဒါရောဘလို့သဘောထားမျိုးရှိပါလားဗျာ
ဟုတ်တယ်ဗျာကျွန်တော်ရဲ့ပါတီအနေနဲ့ကြတော့ရခိုင်ပြည်နယ်လွတ်တော်ထဲမှာကျွန်တော်တို့ကအများစုကိုဒီမိုကရေစီကျင့်နေရဆိုလို့ရှိရင်အများစုပါတီတစ်ခုကလွတ်တော်ကိုယ်စားလှယ်တယောက်ကိုတာဝန်ကြီးချုပ်အနေနဲ့တာဝန်ပေးပြနေလို့ကျွန်တော်တို့ကယုံကြည်တာပေါ့နော်ပါတီအနေနဲ့
ရခိုင်ပြည်နယ်အနေနဲ့ဆိုလို့ရှိရင်လည်းလက်ရှိအစိုးရတည်ထောင်ကာလတွင်မှာပေါ့လေပြည်ပခန့်တွေတော်တော်များများလေးဖြစ်နေပြည်နယ်တစ်ခုဖြစ်နေတော့တာဝန်ထမ်းဆောင်မဲ့ပြည်နယ်ဝန်ကြီးချုပ်အနေနဲ့ဟာဒီလိုရေးခင်းကိစ္စတွေကိုကင်တွယ်ဖြေရှင်းဖို့ရမှာထိမ့်သိမ့်သိမ့်သိမ့်လှုပ်ဆောင်နိုင်မဲ့ပုံကူဟာဘလို့လူမျိုးဖြစ်တဲ့
ဒါကြီးလေဒူဒူရဲ့စိတ်ခံစားချက်ကဒီပြည်ပကဖြစ်ရတဲ့အကြောင်းကြီးဟာတရားမဝင်လူကြီးတွေအကြီးအကျယ်နှစ်ပေါင်းများစွာကြောင့်ဖောင်းပွားလာတာပေါ့နော်အဲ့တော့ဒီဒသနာကိုဖြည့်ရှင်းမယ်ဆိုလို့ရှိရင်ရှစ်ဆယ်နဲ့နိုင်ငံသားဥပဒေနဲ့ကံကြော်ပြီးတော့ဖြည့်ရှင်းရမယ်လို့ပဲကျွန်တော်ကယုံကြည်တယ်။စာဝင်ခံတဲ့ပုဂ္ဂိုလ်တယောက်ဟာရခိုင်ပြည်နယ်လွတ်တော်မှာအရေးခံထားတဲ့လွတ်တော်ကိုယ်စားလှယ်တယောက်ဖြစ်ရင်ပို့ပြီးတော့တင်တော်တယ်လို့ကျွန်တော်ကယုံကြည်တယ်။နောက်တစ်ခါခုနလိုပဲဒီကျွန်တော်ကလွတ်တော်မှာအများကြီးအရေးခံထားတဲ့ပါတီတစ်ခုရဲ့လွတ်တော်ကိုယ်စားလှယ်တယောက်အမင်းနဲ့ဝန်ကြီးချုပ်အမင်းနဲ့တာဝန်ပေးခံရတာပို့ပြီးတော့ကျွန်တော်တို့ရခိုင်ပြည်မျိုးတွေရဲ့ယုံကြည်မှုကိုပို့ပြီးရမယ်ပေါ့ဗျာကျွန်တော်ထင်တယ်ဗျာဝန်ကြီးချုပ်ဦးလမ်းမောင်ကျေလို့လုပ်ခဲ့တဲ့အမိသားဆိုတာကလည်းကျွန်တော်ဒီပြည်ပကကိုဖြည့်ရှင်းတဲ့အချိန်မှာဒီရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးကော်မတီဆိုတာဘယ်ကော်မတီဆိုတာရှိတယ်ဗျာအဲ့ဒီကော်မတီအောက်မှာလုပ်ငန်းကော်မတီတွေဆိုတာရှိတယ်နော်ဒီကော်မတီတွေရဲ့သဘောထားနဲ့ဒီဘူကော်မတီရဲ့လူဝါဒတွေကိုအကောင့်ထဲပေါ်လာတယ်လို့ကျွန်တော်ကအဲ့လိုပဲနားလဲတယ်ပြည်နယ်ဆိုရလို့ပါလို့ဆိုတာဘူဆိုရရဲ့ဒီမှန်ကန်ကမှုအတိုင်းတော်လိုက်ပြီးတော့ကုညီပြီးတော့ဆောင်ရရတဲ့အနေအထားတော့ပဲရှိတယ်လို့ကျွန်တော်ကဒီလိုပဲမြင်တယ
်ဒီလိုကြီးညာချက်အနေနဲ့ထုတ်ပြန်လိုက်တဲ့အပေါ်မှာပေါ့လေရခိုင်ပြည်သူတွေဘလို့သဘောထားဆန္ဒများရှိတယ်လို့ရောဥက္ကမောင်ကြီးတို့သိထားရပါလေဗျာ
ကျွန်တော်ထုတ်ပြန်လိုက်တဲ့ကြီးညာချက်ရဲ့သဘောထားကရခိုင်ပြည်နယ်လူထုကအများစုကဒီလိုပဲယုံကြည်နေတယ်လို့ကျွန်တော်ကယုံကြည်တယ်လေအဲ့ဒါကြောင့်မို့လို့ထုတ်တာပ
ါအကယ်၍များပြည်နယ်ဝန်ကြီးချုပ်တယောက်ကိုရခိုင်အမျိုးသားတွေကမဟုတ်ဘဲနဲ့ခန့်အပ်လာနိုင်မယ်ဆိုလို့ရှိရင်ရောဥက္ကမောင်ကြီးတို့အနေနဲ့ဘလို့သဘောထားများရှိနိုင်အောင်မလဲခင်ဗျာဘလို့ဆက်ပြီးတော့လှုပ်ဆောင်သွားအောင်မလဲခင်ဗျာ
အဲကျွန်တော်တို့ကလည်းအဲ့လိုမျိုးပါဖြစ်လာလို့ရှိရင်ကျွန်တော်တို့ရခိုင်လူထုရဲ့ဘာလို့ဖြစ်ဖြစ်ယုံကြည်မှုအားနည်းနည်းထိခိုက်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်အဲဒီဒီတော်ကြီးအစိုးရအပေါ်မှာရောပြည်နယ်အစိုးရအပေါ်မှာရောအဲဒီလိုယုံကြည်မှုအားကိုးမှုတွေဟာတော်တော်လေးဆုတ်ယုတ်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်ဗျာဒါအပြင်ကျွန်တော်တို့ကရခိုင်ပြည်သူလူထုရဲ့ယုံကြည်မှုလည်းရအောင်ပေါ့နော်ကျွန်တော်တို့လိုမျိုးဒီအများကြီးပါတယ်နိုင်ငံရတဲ့ပါတီနဲ့ပူးတွဲလုပ်နိုင်တဲ့ရွေးကောက်ခံထားတဲ့ကိုယ်စားလှယ်တရားရောက်ကဝင်ကြီးတာဝန်ကြီးတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာလို့ဖြစ်ဖြစ်ကျွန်တော်ကအဲ့လိုမျိုးဖြစ်စေချင်တာပါနော
်ဟုတ်ကဲ့ဥက္ကမောင်ကြီးအခုလိုဖြေကြားပြီးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ